ကျန်းခံတာလို့မပါရဲလားတူတော်မောင်ရန်ကုန်မြို့တွင်းမှာရင်ကျော်ပိတ်ဆို့နေတဲ့တံကိုခံနေရတာအတော်ကြပါပြီ။အရင်အစိုးရလက်ထက်ကတည်းကမဖြည့်ရှင်းနိုင်ခဲ့တဲ့ရင်ကျော်ပိတ်ဆို့မှုကအခုအရသာအစိုးရအသည့်တက်လာပြီးနောက်ပိုင်းမှာလည်းဖြည့်ရှင်းနိုင်ခြင်းမရှိသေးပါဘူး။မော်တော်ယာဉ်အစီးရေအစမတန်တိုးပွားလာတာ၊ဖောက်လုခဲ့တဲ့လမ်းတွေစနစ်တကျမရှိခဲ့တာ၊ရင်းရံနားဖို့ကားပါကင်အလုံးလောက်မရှိတာ၊မော်တော်ယာဉ်တွေကိုစီးကမ်းမဲ့မောင်းနေရနားနေတာတွေကရင်ကျော်ပိတ်ဆို့မှုအတွက်အခြေခံအကြောင်းအရာတွေဖြစ်ခဲ့တယ်။အရင်တုန်းကတော့စီကံမဲ့မောင်းနေရန်သားတဲ့ရင်တွေထဲမှာခီးတဲ့တင်ဘတ်စကားတွေကအစိုးရအုံဖြစ်ခဲ့ပေမဲ့အခုနောက်ပိုင်း WBS စနစ်ပြောင်းလဲပြီးနောက်မှာစီကံမိုင်းဆိုင်ရာကုတ်ကဲမှုပုံမတင်းကျပ်လာတာကြောင့်အရင်ကလောက်ဗယံပဒါမရှိတော့ဘူးလို့ပြောလို့ရပါတယ်။အခုနောက်ပိုင်းလူပြောသူပြောများပြီးစီးမဲ့ကံမဲ့အနိုင်ဆုံးမော်တော်ယာဉ်တွေကိုလက်ညှိုးထိုးပြပါဆိုရင်အငှားယာဉ်တွေနဲ့အိမ်စီးကားတချို့ကိုပြရပါလိမ့်မယ်။ဒီထဲမှာမှအငှားယာဉ်တွေရဲ့စီးမဲ့ကံမဲ့ဗယံပဒါနိုင်မှုတွေကမော်တော်ယာဉ်မောင်းနေသူအချင်းချင်းမင်းငေါ့စရာအနေထားတိဖြစ်လာခဲ့တယ်။ရန်ကုန်မြို့တွင်းမှာပြေးဆွဲနေတဲ့အငှားယာဉ်အရေအတွက်ဟာအခုဆိုရင်6000ကျော် 9000 နီးပါးရှိပါတယ်။ဒီထဲမှာမှအများစုက CT taxi အနေနဲ့မှတ်ပုံတင်ထားတဲ့အငှားယာဉ်တွေဖြစ်ကြပါတယ်။အချို့နယ်လိုက်စင်တွေနဲ့မှတ်ပုံတင်ထားတဲ့အငှားယာဉ်တွေလည်းရန်ကုန်မြို့ထဲမှာလာပြီးပြေးဆွဲနေကြတာရှိပါတယ်။နယ်မှတ်ပုံတင်ထားတဲ့အငှားယာဉ်အရေအတွက်ပါထည့်ထွက်လိုက်ရင်ရန်ကုန်မြို့မှာပြေးဆွဲနေတဲ့အငှားယာဉ်အရေအတွက်ကဒီထက်မကအများပြားနိုင်ပါတယ်ငါတူ။ဒီလိုများပြားလာတဲ့အငှားယာဉ်တွေထဲမှာမှယင်စီကန်းလန်စီကန်းလိုက်နာတဲ့အငှားယာဉ်မောင်းတချို့ရှိနေပေမဲ့အများစုကဗယံပရာမောင်းနေကြတာများပါတယ်။မော်တော်ယာဉ်မရရနေရာမှာရပ်နားထားတာ၊ယင်တစ်ထပ်ဘေးချင်းဆိုင်ပြီးရပ်ထားတာ၊ဘတ်စကားမှတ်တိုင်မှာရပ်ထားလို့ဘတ်စကားတွေကခရီးတဲ့အတင်အချက်ကိုလမ်းမအလဲကောင်မှာလုံနေကြရတာ၊ခရီးတဲ့တွေကလက်လှမ်းတားလိုက်ရင်လမ်းမအလဲကျောမှာမောင်းနေတာဖြစ်ပေမဲ့ရုတ်တရက်နောက်ကားတွေကိုမကြည့်တော့ဘဲလမ်းဘေးဆွဲချပြီးရပ်လိုက်တာကြောင့်မော်တော်ယာဉ်မတော်ဆမှုတွေဖြစ်ပွားတာခီးတဲ့တယောက်တည်းကိုအငှားယာဉ်နှစ်စီးသုံးစီးလောက်ကဈေးညှိနေကြစောင့်ဆိုင်နေကြတာကြောင့်မလိုအပ်ဘဲနဲ့ရင်ကျော်ပိတ်ဆို့မှုတွေဖြစ်ရတာဈေးတိုင်တွေစီတီမတ်တွေရုပ်ရှင်ရုံတွေနဲ့လူစီကားတဲ့နေရာတွေမှာခီးတဲ့ရောက်ဖို့အတွက်အငှားယာဉ်တွေစုပြုံရန်နာလူဆောက်နေကြတာကြောင့်ရင်ကျော်ပိတ်ဆို့မှုတွေဖြစ်နေကြပါတယ်ငါတူနောက်ပိုင်းဒီထက်ဆိုးလာတာကအငှားယာဉ်တွေကိုငှားယမ်းပြီးမတမာသူတွေကဒူးဆိုင်မှုလူရဲမှုတွေကိုကျူးလွန်လာကြတာပါမော်တော်ယာဉ်အုံနာနဲ့နေပြည်တော်ပြည်မောင်းနေကြတဲ့အငှားယာဉ်မောင်းနေကြမှာအရင်ကလိုတင်းကျပ်တဲ့အပေးယူတွေမရှိတော့တာလည်းပါပါတယ်။အရင်အငှားယာဉ်တွေရှားပါးခဲ့တဲ့အချိန်တုန်းကမော်တော်ယာဉ်လက်ပိုင်မရှိတဲ့သူကကားပိုင်ရှင်အုံနာကိုဇဘော်အနေနဲ့14,530ဘေးမှမောင်းနေငှားယာဉ်ခွင့်ရရှိကြပါတယ်။အခုဆိုရင်အငှားယာဉ်အရေအတွက်ကများပြားလာပြီးယာဉ်မောင်းကရှားပါးနေတာကြောင့်ပြင်းပြ3သိန်းလောက်ဇဘော်တင်လိုက်တာနဲ့ပြင်းပြကျက်3သိန်းလောက်ဇဘော်တင်လိုက်တာနဲ့ငှားယာဉ်မောင်းနေလို့ရနိုင်ကြပါပြီ။ယာဉ်မောင်းရှားပါးပြီးယာဉ်အရေအတွက်များပြားနေတာကြောင့်အုံနာရီအနေနဲ့လည်းကိုရင်မောင်းရဲ့နောက်ကျောင်းရာဇဝင်ကိုတေးသေးချာချာစီစစ်ဖို့အခွင့်အလမ်းမရှိတော့ပါဘူး။ကြုံတဲ့သူကိုပေးမောင်းနေရတဲ့အနေထားဖြစ်တာကြောင့်ကားပိုင်ရှင်နဲ့ရင်မောင်းကြမှာဘာတာဝန်ခံမှုမှမရှိတော့တဲ့အတွက်ရာဇဝင်မှုကျူးလွန်တဲ့မတမာသူတွေအတွက်အခွင့်အရေးရတယ်လို့ဖြစ်နေပါတယ်ငါတို့။ဒါကြောင့်အခုနောက်ပိုင်းအငှားယာဉ်တွေငှားယမ်းပြီးဒူးဆိုင်မှုကျူးလွန်တာကိုမကြခဏကြားနေကြရတာပါ။ဒါကြောင့်ရန်ကုန်တိုင်းရင်စည်းကမ်းရေးထိန်းသိမ်းရေးအဖွဲ့ကအငှားယာဉ်တွေအသုံးပြုပြီးဒူးဆိုင်မှုကျူးလွန်တာတွေရော့ကျသွားအောင်ကားမန့်တွေကိုစတီကာကတ်ထားတာတွေလေဆုပ်ခွက်ကတ်ထားတာတွေလိုက်ကာတွေကာယံထားတာတွေကြော်ညာတွေကာယံထားတာတွေကိုခွင့်မပြုတော့ပဲစီကံမလိုက်နိုင်ရင်လုပ်ငန်းလိုက်စင်ဖျက်သိမ်းတဲ့အထိထိထိရောက်ရောက်ဖျက်သိမ်းသည့်အထိထိထိရောက်ရောက်အရေးယူမယ်လို့သတိပေးနှိုးဆော်ထားတယ်လို့သိရပါတယ်။နောက်တစ်ခုကအဝေးပြေးဝင်းတွင်းမှာစီးမဲ့ကမ်းမဲ့ရန်ကားနေတဲ့အငှားကျင်တွေကြောင့်လည်းအငှားကားလောကနာမည်ပြက်ကြရပါတယ်။အချိန်မတော်ရောက်လာတဲ့အဝေးပြေးမော်တော်ယာဉ်တွေပေါ်ကနေဆင်းလာကြရတဲ့ခရီးသည်တွေရဲ့အခက်အခဲကိုအခွင့်အရေးယူပြီးမတန်တဆဈေးတောင်းကြတာငါပြည်သားခရီးတဲ့စီကခွင့်မတောင်းမဲ့နောက်ထပ်ခရီးတဲ့တွေထတ်တင်တာခရီးတဲ့ခေါ်ပေးတဲ့ဂျားပွဲစားနဲ့ပေါင်းပြီးခရီးတဲ့တွေကိုမလှိမ့်တစ်ပတ်လှုပ်ကြတာခရီးလမ်းစုံအထိပို့မပေးတာခရီးတဲ့ကိုမချေမငန်မိုက်မိုက်ရဲရဲဆက်ဆက်နာတွေကိုနားနဲ့မဆက်အောင်ကြားနေကြပါတယ်ငါတူရင်စီကန်ထိန်းသိမ်းရေးအဖွဲ့တွေအနေနဲ့လည်းဒီလိုရန်ကားနေတဲ့အငှားယာဉ်တွေကိုထိရောက်တဲ့အရေးယူဟန်တာမှုတွေမလုံနိုင်ကြသေးပါဘူးနိုင်ငံတကာမှာတော့အငှားယာဉ်စီးနင်းကားငွေကိုမီတာစနစ်နဲ့ပေးချေရတာကြောင့်အခုလိုရင်စီကအစမတန်ပို့တောင်းခံရတာတွေရင်စည်းကားကိုဈေးညှိနေရတာကြောင့်ရင်လန်းကျော်ပိတ်ဆို့မှုဖြစ်တာတွေမရှိတော့ပဲကိုသွားမဲ့လမ်းကြောင်းကိုပြောပြတာနဲ့တက်စီသွားလိုက်ရုံပဲရှိတာကြောင့်အင်မတန်အဆင်ပြေချောမွေ့လာပါတယ်။ဒါကြောင့်ငါတို့နိုင်ငံမှာလည်းအငှားယာဉ်အလုံးကိုမီတာစနစ်နဲ့ပြောင်းလဲလိုက်ရင်ပြဿနာတွေတော်တော်များများပြည့်လည်သွားနိုင်ပါတယ်။အခုလိုတဦးရေးပိုင်ပြေးဆွဲနေတာထက် WBS စနစ်လိုအများပိုင်စနစ်ပြောင်းလဲလိုက်ရင်မလိုအပ်ဘဲလမ်းပေါ်မှာခီးတဲ့ရှာပြီးပတ်မောင်းနေတဲ့အငှားယာဉ်တွေရော့ကျသွားနိုင်တာကြောင့်ရင်ကျော်ပိတ်ဆို့မှုကိုလည်းတတ်နိုင်သလောက်ဖြည့်ရှင်းပြီးသားဖြစ်သွားပါလိမ့်မယ်။ဒါပြင်တူဦးရီးပိုင်ရင်ပိုင်ရှင်နေအနေနဲ့လည်းမနစ်နာရအောင်အများပိုင်စနစ်ပြောင်းလဲတဲ့အခါမှာအားလုံးကိုရှေ့ရအနေနဲ့ပါဝင်ခွင့်ပြုတင်ပါတယ်။ဒီလိုမပြောင်းလဲနိုင်ခင်ကာလမှာအငှားယာဉ်တွေကိုအသုံးပြုပြီးမတမာသူတွေဒူးဆိုင်မှုမကျွလွန်နိုင်အောင်ရင်ပိုင်ရှင်နေအနေနဲ့ ကိုရင်ကိုငှားရဲမောင်းနေမဲ့ရင်မောင်းရဲ့ယာဇဝင်နဲ့ကိုရေးအချက်လက်တွေကိုတည်တည်ချာချာစီးစစ်စုံစမ်းသင့်ပါတယ်လို့အကြံပေးတင်ပြရင်းဒီတစ်ပတ်အတွက်နားလိုက်ပြစီမင်းလဲအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဘဆန်နီဦး